ထမ်းမြမာနေဆက်တောင်ရင်းမြစ်တလျှောက်မှာခေါလုံနေကြတဲ့ဒုက္ခသည်တွေအခုရက်ပိုင်းမိုးတန်လေတန်ကြောင့်ဒုက္ခရောက်နေကြပါတယ်။ကပ်ပလီပင်လယ်ပင်ဘက်ကနေမြန်မာနိုင်ငံဘက်ကိုအင်အားကောင်းမုန်နိုင်ငယ်တစ်ခုဥတီရွေ့လျားနေချိန်မှာတောင်ရင်းမြစ်ကန်ဆက်ကဒုက္ခသည်စခန်းနေမိုးကြီးလေကြီးတန်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမသိန်းအောင်ကပြောပြပါမှာပါခင်ဗျာ။
ကရင်ပြည်နယ်မြောက်ရီခိုင်လေးကီကောဒေတာစစ်ပြေးဒုက္ခသည်အများစုခိုးလုံနေရတဲ့တောင်ရင်းမြစ်တစ်လျှောက်ယာယီဒုက္ခသည်စခန်းတွေပြန်မှာမလာ20ရက်တနင်္ဂနွေနေ့ညနေပိုင်းမှာမိုးရွာသွန်းတဲ့အရှင်ကျောင်းစခန်းထဲကိုရေဝင်ပြီးတော့ဒုက္ခရောက်ခဲ့ကြပါတယ်။ညလုံးပေါက်မိုးကြီးလေကြီးတဲ့ဒုက္ခတွေကြုံရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့သူတူကပြောပါတယ
်။အခုလောလောဆယ်တော့အဲ့အခြေခံမဟုတ်မိုးရွာတဲ့အတွက်ကြောင့်သူတို့ခံပါလဲဆိုတော့ဒီအမိုးအကံတွေပေါ့နော်။အရင်ကတလပန်းနဲ့မိုးထားတဲ့ဟာဖြစ်တဲ့အတွက်အခုကအဲ့တလပန်းကိုလေတိုက်တော့လွင့်ထွက်သွားတယ်လေအမှန်လေမိုးရွာတော့ရေလက်ဆူနေအဲ့မှာအခင်းလိုမဲဒီအဲ့အမိုးတွေအတွက်လိုမဲပေါ့နော်မနေ့ကရှိလိုက်တာမိုးတော့ရေတော်ထဲမှာနေရလဲညလုံးပါပဲမိုးရွာတဲ့အချိန်မှာဆိုရှင်အဲ့ဒီနေတဲ့ရှိပြေးဆောင်အဖက်တွေကတော့လုံးဝနေလို့မရဘူးအဲ့လိုလည်းမရဘူးဘာဖြစ်လို့အဲ့လိုမရဆိုသူတို့နေရာကလေတိုက်တာနော်လေတိုက်လို့ရှင်အဲ့နေရာကထိတယ်တော့အမှသူတို့မိုးထားတဲ့အဲ့တလပတ်လည်းလည်းပြန်ပြီးတော့ဟုတ်တာသူတို့နေတဲ့အဲ့အခင်းဆိုလို့ရှိရင်လည်းရေတွေရှင်းလာတယ်လေအပေါ်တောင်ပေါ်ရေတွေရှင်းလာချင်းသူတို့စီရောက်ပြီးအမှအိုင်ထုံကြီးမှာမနေ့ပိုင်းမှရေကဖြည်းဖြည်းဖြည်းချင်းချောင်းလေးရှင်းသွားတယ်
။ယာယီစစ်ပေးဒုက္ခတဲ့စခန်း၅ခုရှိတဲ့တဲ့ကစိုက်အမှတ်၁ကက်မှာတော့တနင်္ဂနွေနေ့ညတော့ကမိုးတံကိုအတော်လေးခံလိုက်ရပါတယ်။စိုက်အမှတ်၂ဖက်မှာတော့မနေ့ကဆပြီးတော့မိုးရွာပေမဲ့အခက်အခဲသိမ့်မရှိခဲ့ဘူးလို့အဲ့ဒီစခန်းမှာနေထိုင်သူတူကပြောပါတယ်။
ကျွန်တော်တို့ဒီနေရာမှာကျွန်တော်တို့နေတဲ့ဖြစ်ဆောင်ခါကြတော့ဒီမိုးရွာတော့ပဲရှိတယ်မိုးတန်နေတာတော့မရှိဘူးပေါ့နော်ကျွန်တော်အခုဒီဘက်နေရတယ်မိုးတော့အုပ်တယ်ဆင်မအခုချိန်နေရာတော့ကျွန်တော်တို့မှာတော့တိုက်တာခက်တာတော့အတန်ကကြားရတယ
်မလာ27ရက်ဒီကနေ့ညနေပိုင်းအချိန်ကြီးရတော့မိုးအုံပြီးတော့လေတိုက်တာနဲ့မိုးပွဲကြတာတော့ပဲရှိသေးတယ်လို့စစ်ဘေးရှောင်တွေရဲ့အခက်အခဲကိုကူညီသူလည်းဖြစ်စစ်ဘေးရှောင်စခန်းတွေရဲ့စီရင်ပြုစုသူလည်းဖြစ်တဲ့ဆရာလာဝါကပြောပါတယ်တိုက်ပွဲတန်ကြောင်ကိုယ့်ရဲ့နေကိုဆွန့်ခွာပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာဆန္ဒရိခာအိုးခွက်ပကံနဲ့အေရကင်းစတဲ့လိုအပ်ချက်တွေရှိပါတယ်။အခုရာသီဥတုအခြေအနေကြောင့်လဲကျန်းမာရေးအပါအဝင်ရေအခက်ခဲလဲရှိတယ်လို့ပြောပါတယ
်။ဒီစစ်ပြေးဆောင်၅ခုတည်းမှာအခုလိုက်ပြီးဆင်းကားနဲ့လိုက်ကြည့်နေတဲ့အချိန်မှာသူတို့ရဲ့လိုအပ်ချက်ကဒီကကအခုကကျန်းမာရေးဘဏ်နဲ့ပတ်သက်တဲ့ဟာတွေလဲအခုခုပြီးအတွက်နော်ခုပြီးကခွဲစီသူပြီးပြီးပြင်မယ်လဲယောဂကအခုရာသီတခုယောဂဖြစ်နေတဲ့နာစီချောင်းဆိုးတာတို့ဝက်ပြဝက်ရှောတာတို့အခုဆိုခလေးတွေဆိုအဖြစ်များစွာနှာခေါင်းသွေးယူတာလည်းပါလို့ဆိုတွေ့တယ်။ဒီလူကြီးပိုင်းမှာဆိုရှင်အဲ့တုတ်ကွေးဟောလားတုတ်ကွေးယောဂါဆိုလို့ရှင်ဒီဘုံပြေယူဘုံယောဂါလည်းဖြစ်တယ်လူကြီးယောဂါပိုင်းမှာဆိုခုအမျိုးမျိုးတွေတွေ့ရတယ်ဘာဖြစ်လဲဆိုသူတို့ကကဲနားမှာနေရတဲ့အဲ့ဘယ်လိုခေါ်လဲစီပီဆံနေရတဲ့အတွက်ချောင်းမှာချောင်းရည်တွေတုံးရပြည့်ရတဲ့အတွက်ချောင်းရည်မိုးရွာတော့လေဒီဟာမတက်မရှင်းဘူး။သူတို့အတွက်တောင်းရည်တန့်နေလိုအပ်နေတယ်
ဒီလိုအခက်ခဲတွေကြောင့်တချို့ကတော့နေရက်ကိုပြန်သွားကြပြီးတော့ကြံတဲ့ဒုက္ခသည်တွေဟာလည်းနေရက်ပြန်နိုင်မှုလုံခြုံအေးချမ်းမဲ့အချိန်ကိုမျှော်လင့်နေကြပါတယ်
။ကျမတို့ကလေလေကစ်ကောဘက်မှာမနေတော့ဘူးကျမတို့ရွာထဲမှာပြန်ပြောင်းလာပြီးရှင်းမှကိုထန်နေတဲ့နေရာပဲအရင်ဆုတ်ပြီးပြန်လာလိုက်တာအဲ့မှာနေလို့အဆင်မပြေဘူးကျမတို့လည်းနေရာရှာပြီးတော့ရွှေ့လိုက်တယ်လေကိုနေတဲ့ရွာကိုတော့ပို့ပြီးကြတော့အချိန်လေးကြည့်ပြီးတော့ပြန်လာရတာပေါ့။
ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေး KNLA တပ်တွေအပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအိုရင်ဆွန့်ခွာထွက်ပြေးနေကြရပါတယ်။မြန်မာနိုင်ငံဘက်ကတောင်ရင်းမြစ်တလျှောက်မှာရှိတဲ့အရာကြီးဒုက္ခသည်စခန်း၅ခုမှာလူဦးရေ1000ကျော်တဲ့အထိရှိပါတယ်။နေရေးစားရေးခက်ခဲနေတဲ့အချိန်မှာရာသီဥတုဒဏ်ကြောင့်မှထပ်ပြီးတော့ဒုက္ခရောက်နေရပါတယ်။မြန်မာနိုင်ငံကိုကိုကျွန်းအနီးကနေအေယဝရီမြဝကျွန်းပေါ်ကိုအင်အားကောင်းမုန်တိုင်းငယ်တစ်ခုရွေ့ရှားနေတဲ့အတွက်မိုးလေဝသနဲ့ဇလပိတာဦးစီးဌာနကလင်းမော်ရောင်အဆင့်တတ်မှတ်ထားပါတယ်။အဲဒီမုန်တိုင်းငယ်ရဲ့အရှင်ကြောင့်မိုးရွာသွန်းတာ၊လေပြင်းတိုက်တာ၊မိုးထချုံရွာတာနဲ့မြင့်ငယ်ချောင်းငယ်တောင်ကျချောင်းတွေမှာလက်တပြည့်အရေးကြီးတာ၊ကုန်းမြင့်တောင်နှန်းဒေသတွေမှာမြေပြိုရာတွေဖြစ်နိုင်လို့ကြိုတင်သတိပြုနေထိုင်ဖို့ကိုလည်းမိုးလေဝသဌာနကသတိပေးထားပါတယ်ရှင်။